ဗုဒ္ဓလင်မြို့ကုရောရဲစခန်းကနေထွက်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးဖမ်းဆီးရမိတာတွေရှိတယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ကောလင်းမြို့အနောက်ဖက်ချမ်းမှာလည်းစစ်တပ်ကဘုံကျဲတဲ့အတွက်အရက်သားတွေတေဆုံးခဲ့ရပါတယ်။စကိုင်းတိုင်းကတိုက်ပွဲတွေနဲ့လေကြောင်းအတိုက်ခိုက်ခံရတဲ့အခြေအနေတွေကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။စကိုင်းတိုင်းဗုဒ္ဓလင်မြို့ကုရောရဲစခန်းကနေဗုဒ္ဓလင်မြို့ဘက်ကိုထွက်လာတဲ့အင်အားတရာကျော်ရှိတဲ့စစ်တပ်စစ်ကြောင်းကိုစက်တင်ဘာ30ရက်မှာကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့စစ်တပ်ကတေဆုံးဖမ်းဆီးရမိတာတွေရှိခဲ့တာပါ။မွန်းတဲ12နိုင်ကျော်ကနေ4နိုင်ကျော်ကြာတိုက်ပွဲအတွင်းစစ်တပ်ကလေကြောင်းကနေပစ်ခတ်တာတွေရှိခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။တိုက်ပွဲမှာပါဝင်တဲ့96 Soldier တပ်ဖွဲ့ကဒုစီရေးတာဝန်ခံကိုညံကအခုလိုပြောပါတယ
်။အခုရနေပြီးတော့အခုအမဘူးတယ်ကတို့ကြောင်ပြန်ခောက်တယ်ပေါ့နော်။ပြန်ခောက်တဲ့အချိန်မှာကျွန်တော်အနေနဲ့ဒီနေ့ကတော်လိုင်းတက်ဖွဲ့ရင်းနဲ့ကျွန်တော်တို့ဟိုပူပေါင်းပြီးတော့တက်ခွဲဖြည့်ပြီးရှိခဲ့တယ်လို့ကျွန်တော်ပြောရမှာပေါ့ဟုတ်7နိုင်ခွဲလောက်ကနေပြီးတော့ကျွန်တော်တက်ဖြည့်တက်ခွဲဖြည့်ခဲ့တာအာဒီနိုင်ဝင်ပြင်လောက်ကျွန်တော်တက်ခွဲစာမြင့်ပြင်ရှိခဲ့တယ်လို့ပြောလို့ရတယ်ဖြည့်တက်ခွဲဖြစ်နေတဲ့အချိန်ကြောတွင်မှာလည်းအာဟိုဟာပေါ့လေကြောင်းပြစ်ခုချစ်ကိုအာတက်ခွဲမှုတွေရှိခဲ့တယ်လို့ကျွန်တော်ပြောလို့ရပါတယ်ကျွန်တော်အနေနဲ့ကတော့အထူးခိုက်အနည်းဆုံးလို့ပဲပြောလို့ရပါတော့ဒီကောင်လေးခိုက်ခိုက်ပြေဆုံးမှုကအာဒီလိုဝင်နေတာရှိတယ်ပြီးတော့အာကျွန်တော်အနေနဲ့အရှင်ဖမ်းမိတာဆိုလို့ချင်းရင်ကျွန်တော်တို့ဘာပေါ့50ဝန်းကျင်လောက်ရှိမယ်လို့ကျွန်တော်အနေနဲ့ခန့်မှန်းလို့ရပါတယ
်တပ်ခွဲအတွင်းသေဆုံးတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကအတိအကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒါအပြင်လက်နက်တွေသိမ်းဆည်းရမိတာတွေလည်းရှိပြီးစင်းပြူစုနေရတဲ့အတွက်အတိအကျမသိရှိရသေးဘူးလို့ပြောပါတယ်။အခုတက်ခဲခံရတဲ့စစ်တပ်စစ်ကြောင်းဟာစတေမာ20ရက်ကကူရော်ရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကူပေးဖို့ဗုဒ္ဓလင်မျိုးကနေထွက်ခွာလာတဲ့စစ်ကြောင်းဖြစ်ပြီးကူရော်ကနေဗုဒ္ဓလင်မျိုးကိုပြန်အထွက်မှာကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်လိုက်တာဖြစ်ပါတယ်။ကူရော်ရဲစခန်းဟာစီရေးပြူဟာအချက်ချာကြတဲ့စခန်းတစ်ခုဖြစ်ပြီးအနောက်မြောက်တိုင်းစစ်ဌာနချုပ်အနီးမှာရှိပြီးတော့နမခရဲ့ကာကင်းစခန်းတစ်ခုဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။စကိုင်းတိုင်းတဲကကောလင်းမြို့အနောက်ဘက်ခြမ်းအုတ်ကံကြီးရွာကိုစက်တင်ဘာ30ရက်မွန်းတဲချိန်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာတည်ဆုံးတာတွေရှိပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ပြည်သူမှပြည်သူတို့ကောလင်းအဖွဲ့ကတာဝန်ရှိသူကိုသဲကြီးကအခုလိုပြောပါတယ်။
လေကြောင်းတက်ခဲ့မှုကနေ့လေ12နိုင်ဝင်ချင်းမှာပေါ့နော်မိထီလာတဲ့ချက်ဖိုက်တာနစီကနေအကြောင်းမဲ့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်သွားတာဖြစ်ပါတယ်ဟောအခင်းဖြစ်တဲ့နေရာမှာနေချုံမီလောင်ပျက်စီးတာရယ်ဒီဘုံကြောင်ပျက်စီးသွားတာရယ်အထိကိတ်တိုက်ဆုံမှုတွေရှိပါတယ်ဗျဟုတ်အရသာပြည်သူတွေရှိတဲ့နေရာကိုရွေကျဲရှိရှိကိုဒီလေကြောင်းတက်ခဲ့မှုပြုလုပ်သွားတာပ
ါလေကြောင်းတိုက်ခိုက်တာတွေကြောင့်တိုက်ဆုံသူ9ဦးအထိရှိပြီးနေရာမှာတင်ပွဲချင်းပြီး၄ဦးတည်ဆုံခဲ့ကပြင်းထန်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။နောက်ထပ်တိုက်ခိုက်ခံရတာတွေရှိလာနိုင်တာကြောင့်လေကြောင်းတိုက်ခိုက်ခံရတဲ့အုတ်ကံကျေးရွာအပြင်အနီးအနားကကျေးရွာတွေကဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။တော်လိုင်းရေးအဖွဲ့အစည်းတွေကစစ်တပ်ရဲ့အရသာပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်တာတွေကိုအရေးယူဆောင်ရွက်ပေးဖို့တောင်းဆိုတာတွေအပြင်နိုင်ငံတကာကလည်းလေရင်စီနဲ့လက်နက်တင်သွင်းတာတွေကိုမလုပ်ဖို့တောင်းဆိုနေကြမှာပဲစစ်တပ်ဘက်ကမြန်မာနိုင်ငံတဟွန်းလေကြောင်းတိုက်ခိုက်တာတွေစက်တိုက်ပြုလုပ်နေတာတွေလည်းဖြစ်ပါတယ်ခင်ဗျာ